Nigeria နိုင်ငံမြောက်ပိုင်းတောက်ကြနေကရှီယာကမ်းဝင်တွေရဲ့ဘာသာရေးလှည့်လည်ပွဲကိုအတိခံဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ရတာဖြစ်တယ်ဆိုပြီးတော့ IS Islamic စစ်တွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့ Boko Haram အဖွဲ့ကပြောဆိုလိုက်ပါတယ်ဒီတိုက်ခိုက်မှုအတွင်းမှာလူပေါင်း22ယောက်သေဆုံးခဲ့ရပါတယ်အခုဖောက်ခွဲမှုမတိုင်ခင်နှစ်ရက်ကလည်းလူဦးရေ 1.3 တန်းနေထိုင်တဲ့ကာနုံမြို့ရဲ့လက်ကင်ဖုံးရောင်းချတဲ့ဈေးမှာအမျိုးသမီး2ယောက်ကအတိခံဘုံခွဲတိုက်ခိုက်ခဲ့မှုကြောင့်လူ14ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရရှိခဲ့ပါတယ်တောက်ကြနေတိုက်ခတ်မှုဟာသူရဲကောင်းဖြစ်လို့ပြုလုပ်တဲ့စစ်စင်ရေးဖြစ်တယ်လို့ Twitter လူမှုကွန်ရက်ဆာမျက်နှာကတဆင့်စနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပို့ပြီးတော့ပြင်းထန်တဲ့တိုက်ခတ်မှုတွေလည်းပြုလုပ်အောင်မှာဖြစ်တယ်လို့လည်းပြောထားပါတယ်။အစိုးရအဖွဲ့ဟာမြောက်ပိုင်းနိုင်ဂျီးရီးယားနဲ့အနီးပတ်ဝန်းကျင်ကင်မရွန်နိုင်ငံမြောက်ပိုင်းချတ်နဲ့နိုင်ဂျာစတဲ့အရက်တွေကိုလွတ်လပ်တဲ့ကာလီဖိတ်အစ္စလာမ်နိုင်ငံတော်တည်ထောင်မှုအတွက်ကြိုးစားနေတာ6နှစ်ရှိပြီဖြစ်ပါတယ်။2009ခုနှစ်ကစလို့ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်နဲ့တည်ဆောက်ခဲ့ရတဲ့နိုင်ဂျီးရီးယားလူမျိုး1000ကျော်ရှိနေပြီလို့လူခွင့်ရေးအဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ။